ကမ္ဘာတစ်ဝှမ်းမှာလူသားချင်းစာနာကူညီမှုလိုအပ်ချက်ဒေါ်လာ54.8ဘီလီယံအတွက်အခုဒီ2023နှစ်ဝက်မှာ20ရာခိုင်နှုန်းအထိပဲရထားပြီးတော့လိုအပ်ချက်တွေအတော်ကြီးကြီးနေတယ်ဆိုပြီးတော့အိုချာလူသားချင်းစာနာကူညီမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးမှူးရုံးကသတိပေးထုတ်ပြန်ပါတယ်လူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေကြီးနေတဲ့အထက်မှာမြန်မာနိုင်ငံလည်းပါဝင်တယ်လို့ဆိုပါတယ်ခင်ဗျာ
Current underfunded crises include Myanmar, Burkina Faso, the Democratic Republic of the Congo,
အကူအညီထောက်ပံ့မလုံလောက်အကျပ်တဲကြုံနေရတဲ့ထဲမှာမြန်မာ၊ဘူကီနာဖာဆို၊ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံ၊ဗင်နီဇွဲလား၊ဆိုမာလီယာနဲ့အာဖဂန်နစ္စတန်နိုင်ငံတို့ပါဝင်ကြတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံရဲ့လက်ထောက်ပြောကြသူဖာရန်ဟတ်ကကုလသမဂ္ဂနေစဉ်သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာတကဘာလုံးအကူအညီလိုအပ်သူ346တန်းအထိစံချိန်တင်ဖြစ်လာပြီးမြဲအခုလဆိုရင်တော့အကူအညီလိုအပ်သူစုစုပေါင်းဟာ362တန်းအထိတိုးလာတယ်လို့ဆိုပါတယ်ဒါဟာကဘာကြီးမှာလူ22ဦးမှာတဦးအကူအညီလိုအပ်နေတယ်ဆိုတာပြနေတာဆိုပြီးတော့ကုလသမဂ္ဂပြောခွင့်ရသူကဆိုပါတယ်အကူအညီတွေလိုအပ်မှုတိုးလာပြီမဲ့လဲရရှိထားတဲ့ရမုံငွေကြီးနဲ့ဆိုရင်လိုအပ်ချက်ကအတော်ကြီးကိုကွာနေတယ်လို့ဆိုပါတယ်ဒီလိုမျိုးလိုအပ်ချက်ကြောင့်တန်းနဲ့ချီတဲ့ကမ္ဘာပြည်သူတွေအပေါ်မှာတယောက်မှုရှိမှာဖြစ်လို့ဖြစ်တာမို့လို့လူသားချင်းစာနာမှုအကူအညီတွေအတွက်ရရရထဲ့ဝင်ကြဖို့ကုလသမဂ္ဂကတိုက်တွန်းနေတာပါမြန်မာနိုင်ငံမှာတော့ပြီးခဲ့တဲ့လတုန်းကပြင်းထန်တဲ့မိုခါဆိုက်ကလုန်းမုန်တိုင်းကြောင့်ပြည်ပခါရီရှိနေတဲ့ရခိုင်မြောက်ပိုင်းချင်းပြည်နယ်စကိုင်းတိုင်းအဲ့ညာတွေမှာတော်လေးထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်။ဒါအပြင်ဒေသတွင်းလက်နက်ကန်ပြည်ပခါရီကြောင့်ဥယျာဉ်ဆွန့်ခွာသူရေတွက်လဲတိုးလာနေပြီးတော့ဒီဒုက္ခတွေကိုကူညီထောက်ပံ့မှုကလည်းအားနည်းနေပါတယ်ခင်ဗျာ။